မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အနေနဲ့ကိုဗစ်ကာလအတွင်းပုံမှုဆိုးရွားလာတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအပေါ်ကင်တွယ်ဖြေရှင်းနိုင်ရင်းမရှိဘူးဆိုတဲ့ရပ်ဘက်အဖွဲ့တွေရဲ့ပြောဆိုမှုအပေါ်ကော်မရှင်အနေနဲ့ဘယ်လိုသဘောထားရှိနေသလဲဆိုတာကိုတင်ဆက်ပေးပါမယ်ကျမစုစုပါအခုနှစ်အစပိုင်းမှာခန့်အပ်လိုက်တဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့အဖွဲ့ဝင်အသစ်တွေဟာလူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ကင်တွယ်လိုတဲ့စိတ်ရင်းနဲ့ဆန္ဒကင်းမဲ့နေတယ်လို့လူ့အခွင့်အရေးလှုပ်ရှားမှုဆောင်ရွက်နေတဲ့အရက်ပတ်22ဖွဲ့ကမေလ28ရက်နေ့ကထုတ်ပြန်ပြောဆိုလိုက်ပါတယ်။နိုင်ငံတော်အဆင့်ဖြစ်တဲ့လူ့အခွင့်အရေးကော်မရှင်ဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုအချိန်ပြည့်စောင့်ကြည့်ပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်အောင်နှိုးဆော်တာလုံဆောင်မှုတာဝန်ရှိပြီးဒါတွေကိုထိထိရောက်လုံဆောင်မှုအတွက်အခုလိုတိုက်တွန်းလိုက်တာဖြစ်တယ်လို့ညီမြချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ COVID ကာလကြောင့်မလို့ဟိုလူ့ခွင့်ရေးချိုးဖောက်မှုပုံမှုပြီးတော့ချိုးဖောက်မှုဖြစ်အောင်ဖန်တီးပေးနေတဲ့အချက်တွေရှိရဲ။အဲ့တော့သူတို့ရဲ့အလုပ်ကဒီလိုမျိုးကာလအတွင်းမှာတာမန်ချိန်ဤအတွက်ကောအထူးထူးခြားတဲ့ COVID ကာလအတွင်းမှာရှိသောလူ့ခွင့်ရေးချိုးဖောက်မှုကိစ္စတွေရောနှစ်ဆတုံးပြီးတော့လုံဆောင်မှုလိုအပ်ပါတယ်။ဒါပေမဲ့အခုချိန်အထိကျွန်တော်တို့တာမန်လုပ်ငန်းတော်မှာဟိုလှုပ်ဆောင်မှုပိုင်းမှာလူလူတိအောင်ချမပြနိုင်တဲ့အတွက်ကြောင့်မလို့ဒီကိုဗစ်ကာလမှာပုံမှုပြီးတော့လှုပ်ဆောင်ကြပါဒီလူခွင့်ချိုးဖောက်မှုတွေရပ်တန့်အောင်တားဆီးနိုင်အောင်ထုတ်ဖော်ပြောဆိုပြီးတော့တရားလှုပ်ဆောင်ပေးပါလို့တိုက်တွန်းတာပဲဖြစ်ပါတယ
်ကိုဗစ်ကာလကိုအကြောင်းပြုပြီးလူခွင့်ချိုးဖောက်မှုတွေပုံများလာတယ်ဆိုတာကော်မရှင်အနေနဲ့လက်ခံထားပြီးဒီကာလမှာလုံလက်ဆလုပ်ငန်းတချို့ကိုပါရပ်တန့်ထားရတယ်လို့ဆိုပါတယ်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ချမှတ်ထားတဲ့2020အတွင်းလှုပ်ဆောင်ရမယ့်တာဝန်တွေကိုဆောင်ရွက်နေပြီးအရက်ဘက်အဖွဲ့တွေရဲ့ထုတ်ပြန်ပြောဆိုမှုအပေါ်အခုလိုတုံ့ပြန်ထားပါတယ်
။အင်္ဂါရုပေါ်ရီကွန်မစ်မန့်မရှိတာလုံးဝမဟုတ်ဘူး။အင်္ဂါရုမှာရှိတယ်။အဲ့တော့သူတို့ပြောလို့စိတ်ဝင်စားမှုမရှိဘူးဆိုတာလည်းအများများပါတယ်ထင်တယ်။အင်္ဂါရုမှာတနေ့တနေ့အင်္ဂါရုလှုပ်တဲ့လှုပ်ရမယ့်လှုပ်တွေကိုဘလို့နည်းနဲ့ဒီကိုဗစ်ကာလမှာဖြစ်အောင်လုပ်မလဲဆိုတာကိုတော်တော်တွေ့ရတယ်။ဆိုတော့သူတို့ကပြောနေတယ်ဖြစ်ပြနေတယ်ချို့ကလက်ဆက်ပိုင်းညီမှာဖြစ်တယ်လို့ပြောတယ်အဲဆိုတော့အဲ့ဒီနေရာကို physically တွားဖို့ဆိုတာလောလောဆယ်အနေနဲ့ပါအမှန်တမ်းပြောရင်မလွယ်ဘူးတမီးရဲ့ဒါကတော့ပုံဝင်လင်းပြောတာအဲဆိုတော့အခြေအနေပြီးတဲ့ခါမှာဒါတွေကမလုပ်ခွင့်နေမှာလည်းမဟုတ်သို့တော့အင်္ဂါရုနားမဆွင့်နေတာတော့မဟုတ်ဘူ
းဒါကတော့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးလှမြင့်ပြောသွားတာဖြစ်ပါတယ်MNHRC အနေနဲ့အဖွဲ့အစ်စတင်ဖွဲ့စည်းလိုက်ကလေးကအချင်းထောင်တွေကိုတွားရောက်စစ်ဆေးတာလူ့အခွင့်အရေးဆိုင်ရာသင်တန်းတွေပို့ချတာအပြင်တိုင်စာလက်ခံမှုတွေရှိနေပေမဲ့လို့ဒီကိစ္စတွေအပေါ်မှာကင်တွယ်ဖြေရှင်းနိုင်တာမတွေ့ရဘူးလို့ရပ်ဘက်အဖွဲ့တွေကစားဦးအောင်မျိုးမင်းကပြောပါတယ
်လူ့အခွင့်အရေးချိုးဖောက်မှုဖြစ်နေသောဒေသတွေလူ့အခွင့်အရေးချိုးဖောက်မှုဖြစ်ပါတယ်ဆိုပြီးတော့ဟိုတိုင်ကြားထားသောသူများနဲ့တွေ့ဆုံတာတွေဒီအမှုတွေကိုသူတို့ကော်မရှင်ကိုတိုင်ကြားလာဖို့အတွက်ပတ်မိုးပေးတာတွေတိုင်ကြားလာတဲ့ပုံမှာလည်းမူတည်ပြီးတော့ဟိုထိရောက်တော့တရားဥပဒေနဲ့ကုစားမှုဖြစ်ဖို့အတွက်လှုပ်ဆောင်ပေးတဲ့အပိုင်းဒီအပိုင်းတွေတော့ကျွန်တော်တေချာမတွေ့ရဘူးအဲ့တော့တွားရောက်ပြီးတော့ထောင်ကိုလိလာပါတယ်ဒါပေမဲ့တွားရောက်လိလာခြင်းကြောင့်မလို့ဘာတွေတုတ်တက်လာပြီးဘာတွေပြောင်းလဲလာလဲဆိုတာကျွန်တော်မတွေ့ရဘူးပညာပေးတယ်အဲ့ဒါနဲ့ပတ်သက်လို့ဟိုဘလောက်ထိတုတ်တက်လာလဲဆိုတဲ့အချက်တွေရလက်တွေကိုကျွန်တော်မတွေ့ရတဲ့အတွက်သူတို့လှုပ်ဆောင်မှုတိုက်တာဘူးဟာအရင်အားနေပါတယ်
ကိုဗစ်ကာလအခြေအနေတွေကြောင့်ပြည်မထွက်ရမယ့်လုပ်ငန်းတွေကိုရန်နာထားရတယ်လို့ MNHRC ဥက္ကဋ္ဌဦးလာမြင့်ကလည်းတုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံတွင်းကပြည်ပခန့်တွေကြောင့်လူ့အခွင့်အရေးချိုးဖောက်မှုတွေတိုးလာတဲ့အပေါ်ကော်မရှင်အနေနဲ့ချောင်းဝင်ဖြည့်ရှင်ပေးမှုပြက်ကွက်နေပြီးလူ့အခွင့်အရေးကာကွယ်စောင့်ရှောက်မှုအားနည်းနေတယ်လို့ရပ်ဘက်22ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဝေဖန်ထားပါတယ်။အခုနှစ်ဆန်းပိုင်းမှာခန့်အပ်ခဲ့တဲ့ဒီကော်မရှင်အဖွဲ့ဝင်အများစုဟာအစိုးရဌာနပိုင်းကဘျူရိုကရက်အရာရှိဟောင်းတွေအများစုဖြစ်နေတာကြောင့်လူ့အခွင့်အရေးနဲ့ပတ်သက်ပြီးတက်တက်ကြွကြွဆောင်ရွက်နိုင်မှာမလားဆိုတာကိုလူ့အခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တွေကစိုးရိမ်မှုတွေရှိခဲ့ပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။